ဖိလစ်ပိုင်နိုင်ငံတက္ကသိုလ်ကျောင်းတစ်ခုမှာတနင်္ဂနွေနေ့ကသဏ္ဍသမားတအူရဲ့ပြစ်ခတ်မှုကြောင့်မြို့တော်ဝန်ဟောင်းအပါအဝင်လူ3ဦးသေဆုံးခဲ့တဲ့အကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါရယ်။ပွင့်နေတဲ့ပင်အခမ်းအနားမကျင်းပခင်မှာပဲအဲ့ဒီပြစ်ခတ်မှုဖြစ်ပွားခဲ့တာ
ပါ။ Right now he is under our custody.
သဏ္ဍသမားကိုလက်ရှိဖမ်းဆီးထိန်းသိမ်းထားပါရယ်။ပြစ်ခတ်ရတဲ့အကြောင်းရင်းကိုရဲတပ်ဖွဲ့ကဆက်ပြီးတော့စုံစမ်းနေပါရယ်။သူ့ကိုလူတက်မှုနဲ့ဆွဲချက်တင်မှာသိချပါရယ်လို့ဖိလစ်ပိုင်နိုင်ငံတော်ရဲတပ်ဖွဲ့အကြီးအကဲဘုံမှုချုပ်ဘာလင်ဂါဇာမာဒီနာကတရင်စာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ကွီဇန်စီးတီးမှာရှိတဲ့အန်တီနိုဒီမနီလာတက်ကတော်ဝင်တဲ့ကနေကားနဲ့ထွက်ပြေးဖို့ကြိုးစားခဲ့တဲ့တနတ်သမားအဖြစ်တန်ရရှိခန္ဓာသူကိုပစ္စတိုတနတ်နယ်လက်နဲ့အတူဖမ်းဆီးမိကြတာလို့လည်းရဲတို့ကပြောပါတယ်။တက်ကတော်ဝင်အပြင်ဖက်ဂိတ်တွေမှာမြင်မြင်တက်တွေနဲ့အာနာပိုင်တွေကသူ့ကိုဟန်တာခဲ့ကြတာပါ။တက်ကတော်ဝင်ကြီးတစ်ခုလုံးကိုလည်းလော့ကဒေါင်းချထားပြီးတော့အဝင်အထွက်ကန့်သတ်ခဲ့တယ်လို့ဥပဒေပွင့်နှင်းသဖြင့်အခမ်းအနားကိုလည်းဖျက်သိမ်းလိုက်တယ်လို့ရဲတို့ကပြောပါတယ်။ပွင့်နှင်းသဖြင့်အခမ်းအနားမှာမိန့်ခွန်းပြောဖို့လာနေတဲ့ဖိလစ်ပိုင်တရားရုံးချုပ်တရားသူကြီးအလက်ဇန္ဒရာကိုမန်ဒူလေဒီဖြစ်အကြောင်းနောက်ကြောင်းပြန်လဲတော့ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီတက်ခတ်မှုကိုအလင်းအမြန်စုံစမ်းစစ်ဆေးပြီးတော့တပ်ဖြတ်မှုအတွက်အပြစ်ရှိသူကိုတရားရင်ဆိုင်စေမယ်လို့ဖိလစ်ပိုင်သမ္မတသစ်ဖာဒီနိုမာကိုစ်ကကတိပြုပါတယ်အခင်းဖြစ်ရာကွီဇင်စီးတီးမှာအထက်နဲ့အောက်လွှတ်တော်ပူရဲကျင်းပမဲ့ဤလာခံကိုသမ္မတမာကိုစ်တရားဖို့ရှိနေတဲ့အတွက်ပြစ်ခတ်မှုမဖြစ်ခင်ကတည်းကတနကန်ဆောင်ခွင့်ကိုအနာပိုင်တွေကတားမြစ်ထားတယ်လို့တမျိုးလုံးကိုပါလုံးကြုံရင်တင်ကြထားတာပါပြစ်ခတ်မှုအတွက်တုံလုံးမိတယ်လို့ပဲတေးချေထိကပ်ခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရပါတယ်လို့သမ္မတမာကိုစ်ကပြောပါတယ်တနပြစ်ခတ်မှုကြောင့်တေဆုံခဲ့ရသူတွေကတော့လာမီတာမျိုးကမြို့တော်ဝန်ဟောင်းရိုစီတာဖူကီနဲ့သူ့ရဲ့လက်ထောက်နဲ့တက္ကသိုလ်အဆောင်တူတို့ဖြစ်ပါတယ်